က်ပိုင်းကပြည်တော်စုလွှတ်တော်မှာပြည်ခိုင်မျိုးပါတီကဒေါက်တာမောင်သိန်းနဲ့ကိုစလေ145ယောက်တင်သွင်းထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းနဲ့ပတ်သက်တဲ့အစီရင်ခံစာကိုဆွေးနွေးကြပါတယ်။အဲ့ဒီအစီရင်ခံစာကိုဆွေးနွေးသူစုစုပေါင်း39ယောက်ရှိတဲ့အထက်မှာတက်မတော်ဘက်ကဆွေးနွေးတဲ့သူကြီးအယောက်20ရှိတာတွေ့ရပါတယ်။သိပြီးရှေ့လျားခြင်းလည်းမရှိအချက်လက်လည်းတလောက်မများတဲ့အစီရင်ခံစာတစ်စောင်ကိုတက်မတော်သားကိုစလေအယောက်20လောက်ဝိုင်းပြီးဆွေးနွေးတာကတော့ထူးခြားနေပါတယ်။ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီဆွေးနွေးချက်တွေကနေ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတမတော်ရဲ့လက်ရှိသဘောထားတချို့ကိုသိခွင့်ရနိုင်တာမို့စိတ်ဝင်စားဖို့ကောင်းပါတယ်။ကုတပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
။တမတော်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအပေါ်လက်ရှိသဘောထားကိုသိရှိနိုင်ဖို့ဆိုရင်အခုဒုတိယအကြိမ်လွှတ်တော်တက်တန်းအတွင်းလွှတ်တော်ထဲမှာဆောင်ရွက်နေတဲ့ဖွဲ့စည်းပုံပြင်ရေးကိစ္စအကြမ်းပြင်းပြန်ကောက်ဖို့လိုပါလိမ့်မယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းဒုတိယအကြိမ်လွှတ်တော်တက်တန်း3နှစ်ဝန်းကျင်ရောက်မှNLD ပါတီဟာဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်လှုပ်ရှားမှုစပါတယ်။အရင်ပထမသက်တမ်းကာလလွှတ်တော်နာယကသူရဥရွှေမန်လုတ်ကင်ခဲ့တဲ့နမူနာကိုယူပြီးပထမအဆင့်ဖွဲ့စည်းပုံကိုလေ့လာတဲ့ပူးပေါင်းကော်မတီတစ်ခုဖွဲ့ပါတယ်။55ဦးကော်မတီလို့နာမည်တွင်ပြီးတက်မတော်နဲ့ပြည်ခိုင်ဖြိုးဘက်ကတော့အဲ့လိုကော်မတီဖွဲ့တာဟာဖွဲ့စည်းပုံလွှတ်တော်ဥပဒေနည်းဥပဒေတွေနဲ့မညီဘူးဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ်။55ဦးကော်မတီလုပ်ငန်းစတင်နေချိန်2019 February 19ရက်နေ့မှာတော့ပြည်ခိုင်ဖြိုးပါတီကဦးသိန်းထွန်းနဲ့တက်မတော်သားကိုစလဲရီအပါအဝင်စုစုပေါင်း143ယောက်ကဖွဲ့စည်းပုံပြင်မဲ့ဥပဒေကြမ်းတစ်ရက်တင်လာပါတယ်။အဲ့ဒီဥပဒေကြမ်းမှာပြည်နယ်နဲ့တိုင်းဝင်ကြီးချုပ်ခန့်အပ်တဲ့ပုံစံပြင်ဖို့အချက်လောက်ပဲပါတာပါလုံထုံးလုံနီးအရာအဲ့ဒီဥပဒေကြမ်းကိုလေ့လာစစ်တဲ့ကော်မတီဖွဲ့ပြီးအစီရင်ခံစာတစ်ခုတင်စီပါတယ်အစီရင်ခံစာမှာဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်နှစ်ခုအပြိုင်ဖြစ်နေတာကြောင့်ဖွဲ့စည်းပုံတစ်ခုလုံးကိုလွှမ်းခြုံလေ့လာသုံးသပ်ပြင်ဆင်မဲ့55ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထက်သွင်းတင်တယ်လို့ဆိုထားပါတယ်အစီရင်ခံစာမှာအဲ့ဒီလိုဖော်ပြတာနဲ့ပတ်သက်ပြီးတက်မတော်နဲ့ပြည်ခိုင်ဖြိုးပါတီကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပေမဲ့ပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုပြီး55ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထည့်သွင်းခဲ့ပါတယ်။ဒီလိုနဲ့နောက်ထပ်တလမပြည့်မီ2019 March 15ရက်နေ့အရောက်မှာပြည်ခိုင်ဖြိုးပါတီကဒေါက်တာမောင်သိန်းတက်မတော်သားကိုစလဲရီနဲ့စုစုပေါင်း145ယောက်လက်မှတ်ထိုးပြီးဖွဲ့စည်းပုံပြည်ရေးနောက်ထပ်ဥပဒေကြမ်းတစ်ခုတင်မြန်ပါတယ်။ဒီကြားတဲ့55ဦးကော်မတီဟာသူတို့ရဲ့ဖွဲ့စည်းပုံစီစီရေးလုပ်ငန်းပထမအဆင့်ပြီးဆုံးလို့လွှတ်တော်ရင်းအစီရင်ခံစာတင်အတည်ပြုခဲ့ပြီးနောက်တစ်ဆင့်ဖွဲ့စည်းပုံပြည်ရေးဥပဒေမူကြမ်းတစ်ခုပေါ်ပေါက်အောင်ဆက်လုပ်နေပါပြီ
။အဲ့လိုချင်းနေအောင်မှာဒေါက်တာမောင်သိန်းတင်တဲ့ဥပဒေကြမ်းနဲ့ပတ်သက်တဲ့အစီရင်ခံစာလွှတ်တော်တွင်ရောက်ပြီးဆွေးနွေးခဲ့ကြတာပါဒီအစီရင်ခံစာမှာလဲကြောင်ကိုအမတ်ဦးသိန်းထွန်းတင်ခဲ့တဲ့ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းလိုပဲ55ဦးကော်မတီလုပ်ငန်းစဉ်နဲ့ထည့်သွင်းဖို့အကြံပြုထားပါတယ်အစီရင်ခံစာကိုဆွေးနွေးတဲ့တက်မတော်သားကိုယ်စားလှယ်တွေအားလုံးလိုလိုနဲ့ပြီးခိုင်ဖြိုးကိုယ်စားလှယ်တွေကတော့အစီရင်ခံစာဟာဖွဲ့စည်းပုံနဲ့လည်းမညီလွှတ်တော်ဥပဒေနည်းဥပဒေတွေနဲ့လည်းမညီဘူးဆိုပြီးတောက်လျှောက်ထပ်တလဲလဲပြောဆိုတာမြင်တွေ့ကြရပါတယ်သူတို့ထောက်ပြတာကဖွဲ့စည်းပုံပြင်ဖို့ဖွဲ့စည်းပုံနဲ့အညီဥပဒေကြမ်းတစ်ခုလွှတ်တော်တွင်တင်တယ်ဒါကိုဖွဲ့စည်းပုံကပြဋ္ဌာန်းချက်အတိုင်းလုပ်ငန်းစဉ်အစဉ်စဉ်မလုပ်ဘဲ55ဦးကော်မတီလုပ်ငန်းစဉ်ထဲပေါင်းထည့်ဖို့ပြောတာဟာဥပဒေအတိုင်းလုပ်တဲ့အဖွဲ့ရဲ့လုပ်ငန်းတွေကိုဥပဒေနဲ့အညီမလုပ်တဲ့အဖွဲ့ရဲ့လုပ်ငန်းတွေထဲထည့်ဖို့ကြိုးစားတာသာဖြစ်တယ်ဆိုပြီးဆွဆွဲခဲ့ပါတယ်
တက်မတော်သားကိုယ်စားလှယ်တွေထဲမှာဒုဗိုလ်မှူးကြီးထွန်းလင်းဦးရဲ့ဆွေးနွေးချက်ကစိတ်ဝင်စားဖို့ကောင်းပါတယ်သူက2013ခုနှစ်တုန်းကလွှတ်တော်ဟာဖွဲ့စည်းပုံပြင်ဖို့အစောတလင်လုပ်ခဲ့တဲ့အကြောင်းနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေပြည်သူတွေစီကအကြံပြုစာတောင်းခံခဲ့ရမှာစုစုပေါင်းအကြံပြုချက်3သိန်းကျော်အထိရလာလို့အံ့ဩခဲ့ရကြောင်းစုစုပေါင်းအချိန်2နှစ်ကျော်ယူပြီးလုပ်ခဲ့တဲ့အဲ့ဒီလုပ်ငန်းစဉ်ဟာအချိန်ကုန်ပြီးအကျိုးမရှိတဲ့အခြေအနေဖြစ်ခဲ့ကြောင်းအဲ့ဒီအချိန်ကသမ္မတဦးသိန်းစိန်အစိုးရဟာဖွဲ့စည်းပုံကိုအစောတလင်မပြင်ဖို့လွှတ်တော်ဘက်ကိုထောက်ပြပြောဆိုခဲ့တဲ့အကြောင်းအစိုးရဖွဲ့ဟာ2008ဖွဲ့စည်းပုံဘောင်တဲကနေနိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုပဲဆောင်ရွက်ခဲ့လို့အထိုက်လျောက်ဖွံ့ဖြိုးတိုးတက်မှုရခဲ့တယ်လို့ဆိုပါရယ်အခုအစင်းခန်းစားကို NLD အမတ်တွေဘက်ကဆွေးနွေးရမှာအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတိုင်းနာလက်နက်ကိုင်အရက်ဖက်အဖွဲ့အစည်းအားလုံးပါဝင်တဲ့27ရာစုပင်လုံညီလာခံကနေတည်ထောင်စုသဘောတူစာချုပ်အတွက်အချက်တချို့ရခဲ့တဲ့အကြောင်းအဲ့ဒီထဲမှာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်တည်ထောင်စုအဖြစ်တည်ထောင်မှာမို့ဖွဲ့စည်းပုံကိုလည်းဒီမိုကရေစီဖက်ဒရယ်တည်ထောင်စုစနစ်နဲ့လိုက်လျောညီထွေဖြစ်အောင်55ဦးကော်မတီဖွဲ့ပြီးဆောင်ရွက်နေရတဲ့အကြောင်းပြောဆိုကြပါရယ်အ ဲ့ဓာရီကိုတုံ့ပြန်သူတွေကတော့တက်မတော်သားကိုစလဲဘုံမှုအောင်သွင်းဆိုးနဲ့ဒုဗိုလ်မှုကြီးကြော်မင်းလိုက်လို့ပဲဖြစ်ပါတယ်သူတို့ကလက်ရှိအစိုးရနဲ့တိုင်းနာလက်နက်ကိုင်တွေချုပ်ဆိုထားတဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရဲစာချုပ် NCA အပိုက်22ဂါကြီးအရာပြည်ထောင်စုညီလာခံကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်တွေကိုအခြေခံပြီးဖွဲ့စည်းပုံအပါအဝင်ဥပဒေတွေကိုလှုပ်ထုံးလုံနည်းနဲ့အညီပြင်ရမယ်လို့ဆိုထားကြောင်းဒါပေမဲ့အဲ့ဒီလိုလှုပ်ထုံးလုံနည်းဆိုတာဟာလက်ရှိဖွဲ့စည်းပုံပါဖွဲ့စည်းပုံပြင်ရေးပြဋ္ဌာန်းချက်ပါအတိုင်းပဲဖြစ်ကြောင်းထောက်ပြတာလည်းတွေ့ရပါတယ်အတိတ်ဘက်ကတော့အားလုံးသဘောတူထားတဲ့ဆုံးဖြတ်ချက်တွေတည်ပင်လျင်လွတ်တော်ထဲမှာတက်မတော်ဘက်ကသဘောမတူရင်ပြင်လို့မရနိုင်ဘူးဆိုတဲ့အတိတ်ပဲတက်ရောက်နေတဲ့အတွက်ဒီအချက်ဟာနောက်ငိမ့်ချမ်းရေးဆွေးနွေးပွဲတွေအတွက်အဟက်အတာအနှောက်ယှက်ဖြစ်စေနိုင်ပါတယ
်အားလုံးကိုခြုံငုံသွက်ကြည့်လိုက်ရင်တက်မတော်ဘက်ကသဘောထားဟာဖွဲ့စည်းပုံကိုအစောတလျင်မပြင်ရင်သေးဘူးအရင်ကအစောတလျင်ပြင်ခဲ့တာကလည်းဘာမှအကျိုးမရှိခဲ့ဘူးလက်ရှိ NLD ကဥဆောင်လုပ်နေတဲ့ဖွဲ့စည်းပုံပြင်ရေးဟာဥပဒေနဲ့မညီဘူး NCA အရပြည်ထောင်စုသဘောတူညီချက်ကိုအခြေခံပြီးပြင်ရတယ်ဆိုရင်တော့ဖွဲ့စည်းပုံနဲ့အညီတနည်းအားဖြင့်တက်မတော်သဘောတူမှပြင်လို့ရနိုင်မယ်ဆိုတာမျိုးထုတ်ဖော်ပြောဆိုခဲ့ကြကြောင်းပါ